ိုင်းနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေနှာခေါင်းစည်းမြန်နှဖုံးတွေပြန်သုံးလို့ရအောင်ပိုးသတ်တဲ့စက်ကိုထိုင်းသူတေတီတွေတီထွင်လိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်ကျွန်တော်ရန်နိုင်ပါထိုင်းနိုင်ငံကသူတေတီတွေနဲ့ပရဟိတဘာလုပ်တဲ့စီးပွားရေးကုမ္ပဏီတို့ပေါင်းပြီးထိုင်းနိုင်ငံကကျန်းမာရေးဝန်ထမ်းတွေအတွက်နှာခေါင်းစည်းမြန်နှဖုံးတွေကိုပိုးသတ်တဲ့စက်ကိုတီထွင်ထုတ်လုပ်ခဲ့ကြပါတယ်ဒီစက်မှာခရမ်းလွန်ရောင်ကြီးနည်းပညာကိုသုံးထားပြီးဒါက Novel Coronavirus ရဲ့ protein နဲ့ bacteria တွေကိုတည်စေနိုင်တဲ့အတွက်ကျမရေးဝန်ထမ်းတွေအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုပြန်အသုံးပြုနိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအပါဝင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကိုကာကွယ်နိုင်ဖို့အတွက်နှာခေါင်းစည်းပါဝင်ရောဂါကာကွယ်ပစ္စည်းတွေအများအပြားလိုအပ်နေတာပါ။
ကလန်စီ UVC ด้วยความยาวคลื่นที่เราใช้คือ256นาโนเมตร
250นาโนเมตรกว่าก็นี่ขยันลงอยู่ปูต้องมีไวรัสเนี่ยโปรตีนเนี่ยแบคทีเรียก็ตัดเป็ดตาครับเราก็ดีเสร็จมาเราก็ต้องทาบาเลยเราเลือกด้วยสีเจียอะคงปုံเซนนักคองซีนี่ยูยูนักคองซีนี่เนเนดุเดရှိတယ်ထူတဲ့နှာခေါင်းဆီးတွေဆို5မိနစ်လောက်ကြာပ
ါတယ် SOS COVID-19 တိုက်ဖျက်ရေးစီမံကိန်းလို့နာမည်ပေးထားတဲ့ဒီစီမံကိန်းကထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပること်စ်တိုက်ဖျက်ဖို့အတွက်လိုအပ်နေတဲ့နှာခေါင်းဆီးမျက်နှာဖုံးပိုးသတ်တဲ့ဆက်ပထမအတုပ်ကိုဧပြီလ15ရက်နေ့ကထုတ်လုပ်လိုက်ပါတယ်ဒီစီမံကိန်းရဲ့ရည်ရွယ်ချက်ကတော့ N95 နဲ့ခွဲစိတ်ခံသုံးနှာခေါင်းဆီးမျက်နှာဖုံးတွေနည်းနေတာကြောင့်ဗိုင်းရပ်စ်အန္တရာယ်ရင်ဆိုင်နေရတဲ့ဆေးဝါးနှံတွေကိုကူညီဖို့အတွက်ဖြစ်တယ်လို့ဒီစီစဉ်ကိုစတင်လှုပ်ဆောင်လိုက်တဲ့နိမိတ်ပရဆက်ဒမ်ရောင်းကပြောပါတယ
်การใช้หน้ากากในยุคนี้มันต้องกลับมาสู่สิ่งที่เราเป็น new normal
ခုရပိုင်းတွေအတွင်းကျွန်တော်ရင်ဆိုင်နေရတဲ့အခြေအနေတွေကအစ်တွေပါကျွန်တော်နိုင်ငံမှာနှာခေါင်းဆီးမျက်နှာပုံကတစ်လကိုတန်းတစ်ရက်ကို3000လောက်နေ့စဉ်လုပ်နေတာကြောင့်ကျွန်တော်အနေနဲ့နှာခေါင်းဆီးမျက်နှာပုံပြန်သုံးဖို့လိုပါတယ်ပြဿနာကအခုတလုံးမှာနှာခေါင်းဆီးမျက်နှာပုံတွေကိုအလုံးလုံးမရတာလေလာလူတဲ့နှာခေါင်းဆီးမျက်နှာပုံတွေကလည်းကျန်းမာရေးဝန်ထမ်းတွေအသုံးပြုရတော့အောင်အရေးသေးမပြည့်မီကြပါဘူးဒါကြောင့်ဆရာဝန်တွေအနေနဲ့နှာခေါင်းဆီးမျက်နှာပုံတွေကိုမလွှင့်ပြကြပါနဲ့ပြန်သုံးလို့ရအောင်ကျွန်တော်တို့လုပ်ထားပါတယ်
SOS COVID-19 တိုက်ဖျက်ရေးစီမံကိန်းကဒီဆက်တွေကိုအစိုးရဆေးရုံတွေကိုရောပုဂ္ဂလိကဆေးရုံတွေကိုပါငွေကြေးမယူဘဲနဲ့လကားပေးသွားဖို့အစီအစဉ်နေပြီးတော့ဆေးရုံ300ကျော်ကစီရင်ပေးထားပါတယ
်။และทั้งหมดทําเพื่อฟรีฮะให้โรงพยาบาลรัฐและโรงพยาบาลเอกชนท
ุก COVID-19 ရောဂါကူးစက်ခံထားရတဲ့လူနာတွေတယောက်ကူတာနေတဲ့ပြည်သူဆေးရုံတွေနဲ့ပုဂ္ဂလိကဆေးရုံအားလုံးကိုအလကားပေးသွားဖို့ဒီဆက်တွေကိုကျွန်တော်တို့တည်ထွင်ခဲ့တာပါ။
ထိုင်းနိုင်ငံရဲ့လူလူချမ်းမာရေးဝန်ကြီးကတော့ဗုဒ္ဓဟူးနေ့ကနှာခေါင်းဆီးမျက်နှာဖုံးပိုးသတ်တဲ့ဆက်35လုံးကိုရရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြီးခဲ့တဲ့ဇန်နဝါရီလကစတင်ဖြစ်ပွားခဲ့ခြင်းကစပြီးအခုချိန်ထိရောဂါပိုးကူးစက်ခံရသူ2600ကျော်ရှိပြီးသေဆုံးသူ46ဦးထပ်မံနေရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။